အမေရိကန်ဆိုရရဲ့အလုပ်သမိုင်းဝင်ကြီးဖြစ်တဲ့လက်ထောက်ရှိနေချုပ်ဖြစ်တဲ့ Thomas Pierce ကိုသမ္မတ Barack Obama ကနေပြီးတော့အဆိုပြုလိုက်ပါတယ်။သမ္မတ Obama ဆိုရဖွဲ့ကနေပြီးတော့နေဆုံးလောက်ခလာစာတုံ့ပြန်မှုနဲ့လူဝင်မှုကြီးကြပ်ရေးဥပဒေပြောင်းလဲမှုတွေအပါအဝင်အလုပ်သမားတွေအတွက်ကနဦးဆောင်ရွက်ချက်တွေအတော်များများလုပ်ခဲ့ပြီးတဲ့နောက်ပိုင်းအခုလိုမျိုးဒီအလုပ်သမိုင်းဝင်ကြီးတက်ကိုခန့်အရေးအတွက်ဆောင်ရွက်လာတာဖြစ်ပါတယ်။ Mr. Pierce ဟာ American တရားရေးဌာနဒီနိုင်ငံသားအခွင့်အရေးဆိုင်ရာဌာနရဲ့အကြီးအကဲဖြစ်တဲ့3နှစ်တာတာဝန်ထမ်းဆောင်ခဲ့ပြီးတော့မရီလန်ပြည်နယ်အလုပ်သမားရေးဌာနရဲ့အကြီးအကဲဟောင်းတူလည်းဖြစ်ပါတယ်။ Mr. Pierce ဟာ Dominican Republic ကနေပြီးတော့ American ပြည်ထောင်စုကိုပြောင်းရွှေ့နေထိုင်လာတဲ့မိသားစုတွေကနေပြီးတော့ဆင်းသက်လာသူဖြစ်ပါတယ်။အထက်လွှတ်တော်ကနေပြီးတော့သူ့ကိုတီးပြုတ်ပေးမယ်ဆိုရင်တော့သူဟာ American ဆိုရရဲ့ပထမဆုံး Spain ၍ဘွားအလုပ်သမားဝင်ကြီးတူဖြစ်လာမှာဖြစ်ပါတယ်။